မြန်မာနိုင်ငံရဲ့နောက်ဆုံးဖြစ်ထွန်းတိုးတက်မှုတွေအပါအဝင်အာရှပစိဖိတ်ဒေသတွင်းကကိစ္စရပ်တွေကိုဆွေးနွေးဖို့အမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီးကတ်ကမ်ဘောဟာတရုတ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေစီကိုရှေ့သတင်းပတ်ထဲမှာသွားရောက်မယ်လို့သိရပါတယ်။ဒါဟာမြန်မာနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဒဲရက်မစ်ချယ်အာရှသုံးနိုင်ငံကိုသွားရောက်ပြီးမြန်မာအရေးပူးပေါင်းဆောင်ရွက်မှုတွေရနိုင်ဖို့ကြိုးစားတဲ့ခရီးစဉ်အပြီးတလမပြည့်ခင်မှာအမေရိကန်ထိပ်တန်းအရာရှိတဦးသွားရောက်တာလည်းဖြစ်ပါတယ်။ဒီအကြောင်းကိုတော့ဒေါက်ခင်မျိုးသက်ကအပြည့်အစုံတင်ပြမှာပါရှင်။
အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးမစ္စတာကတ်ကမ်ဘယ်ဟာရှေ့တပတ်ဂျာတာပရီနေမှာသူ့ရဲ့အာရှသုံးနိုင်ငံခီးစဉ်ကိုစတင်မယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဒါရာပါရာဒီဆိုက VOA ကိုပြောပါတယ်
The Assistant Secretary for East Asian and Pacific Affairs, Kurt Campbell, is going to travel to China, the Republic of Korea, and Japan from January 3rd until the 7th.
American နိုင်ငံသားရေးဝန်ကြီးဌာနအရှေ့အာရှနဲ့ Pacific ရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီး Kurt Campbell ဟာတရုတ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကို2012ခုနှစ် January 3ရက်နေ့ကနေ9ရက်နေ့တွေမှာသွားဖို့ရှိပါတယ်။အဲ့ဒီနိုင်ငံတွေကအကြီးတဲ့အရာရှိတွေနဲ့မြန်မာနဲ့မြောက်ကိုရီးယားနိုင်ငံဆိုင်ရာနောက်ဆုံးပြောင်းလဲတိုးတက်မှုတွေအပါအဝင်ဒေသတွင်နဲ့နိုင်ငံတကာကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်
။မြန်မာနိုင်ငံရေးမှာတိုးတက်ပြောင်းလဲမှုတွေရှိလာအောင်ဒေသရင်းမဟာမိတ်နိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေရဖို့အတွက်မြန်မာနိုင်ငံဆိုင်ရာအမေရိကန်ထူကိုယ်စားလှယ်ဒဲရစ်မစ်ချယ်ဟာဒီဇင်ဘာလ10ရက်ကနေ13ရက်နေ့အထိတောင်ကိုရီးယားဂျပန်နဲ့တရုတ်နိုင်ငံတွေကိုသွားရောက်ခဲ့ပါတယ်။အာရှသုံးနိုင်ငံကအစိုးရပိုင်းတာဝန်ရှိသူတွေကိုအမေရိကန်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုရောအမေရိကန်နိုင်ငံချိုင်းဝန်ကြီးဟီလရီကလင်တန်ရဲ့မြန်မာနိုင်ငံခီးစဉ်ဆိုင်ရာတွေကိုပါရှင်းပြခဲ့ပြီးဒေတာရင်းနိုင်ငံတွေရဲ့သဘောထားကိုတိခောက်ခဲ့တာပါမစ္စတာမစ်ချယ်ဟာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေမှာမြန်မာရေးလှုပ်ရှားသူတွေနဲ့ပါတွေ့ဆုံခဲ့ပါတယ်တရုတ်နိုင်ငံခီးစဉ်ပြီးမှာတော့မြန်မာနဲ့အင်းကြီးချင်းတရုတ်နှစ်နိုင်ငံကြားဆက်ဆံရေးဟာအမေရိကန်နိုင်ငံကြောင့်ပြဿနာမဖြစ်စေချင်ကြောင်းပြောကြားခဲ့ပါတယ်အခုနောက်ထပ်တစ်လမပြည့်ခင်မှာပဲမစ္စတာကတ်ကမ်ဘယ်ကလည်းဒီဒေတာရင်းမဟာမိတ်နိုင်ငံကြီးသုံးနိုင်ငံကိုထပ်မံပြီးသွားရောက်တာဖြစ်ပါတယ
်. So Derek Mitchell traveled to those three countries and talked about he talked about Burma policy including Secretary Clinton's recent trip to Burma. And Kurt Campbell will be talking of course about some of those same things.
ဒီနိုင်ငံသုံးနိုင်ငံကို Derek Mitchell သွားတော့ကမြန်မာနိုင်ငံကို American နိုင်ငံသားရေးဝန်ကြီး Clinton မကြခင်သွားခဲ့တဲ့ခီးစဉ်အပါအဝင်မြန်မာနိုင်ငံဆိုင်ရာ American ရဲ့မူဝါဒတွေနဲ့ပတ်သက်ပြီးပြောကြားခဲ့တာဖြစ်ပါတယ်. Kurt Campbell သွားတဲ့အခါမှာတော့ဒီအကြောင်းအရာတချို့ပါပါဝင်မှာဖြစ်တယ်လို့သူကအရှေ့အာရှနဲ့ Pacific ဒေသကြီးတခုလုံးအတွက် American ရဲ့မူဝါဒရေးရာဆိုင်ရာတာဝန်ရှိသူမျိုးမြန်မာကိစ္စအပြင်ဒီနိုင်ငံတွေနဲ့ American နှစ်နိုင်ငံဆက်ဆံရေးဒေသရင်းနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေပါဆွေးနွေးမှာပါ
Mr. Campbell ဟာမြန်မာနိုင်ငံဆိုင်ရာ American ထူကိုယ်စားလှယ် Derek Mitchell နဲ့ Democracy လူခွင့်ရေးနဲ့ American အလုပ်သမားရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Michael Posner နဲ့အတူဒီဇင်ဘာလဆန်းကနိုင်ငံခြားရေးဝန်ကြီး Clinton ရဲ့မြန်မာနိုင်ငံတွင်ပြောင်းလဲတိုးတက်မှုတွေအကဲခတ်ဖို့တောင်းရောက်တဲ့ခီးစဉ်မှာအတူလိုက်ပါသွားခဲ့တာပါမြန်မာနိုင်ငံတွင်းမှာဒီမိုကရေစီပြောင်းလဲတွေဆက်ပြီးလှုပ်ဆောင်နေမယ်ဆိုရင်အမေရိကန်နိုင်ငံကမိတ်ဆွေကောင်းအဖြစ်နဲ့လက်တွဲသွားမယ်အပြင်ပံ့ပိုးကူညီမှုတွေတိုးပြီးပေးသွားဖို့ရှိတယ်လို့ဝန်ကြီးကလင်တန်ရဲ့ခီးစဉ်အပြီးအမေရိကန်အစိုးရကပြောကြားခဲ့ပါတယ်